မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဗုဒ္ဓဘုနဲ့မှာကျင်းပမယ့်46ကြိမ်မြောက်သမရကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားမှာတိုက်ရိုက်သတင်းယူဖို့ဝါရှင်တန် DC ကိုရောက်ရှိနေတာပါဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုက်တန်ရဲ့သမရဖြစ်ကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားအတွက်လုံခြုံရေးတင်းကြပ်မှုဟာအမေရိကန်သမရကျန်းတစ္ဆာကျင်းဆိုပွဲတမိုင်းအဆက်ဆက်မှာတခါမှမကြုံစဖူးတဲ့အခြေအနေမျိုးဖြစ်ပါတယ်ဝါရှင်တန် DC ကိုစစ်အင်အားအပြည့်နဲ့တိမ့်ပိုက်ထားတယ်လို့မျိုးထင်ရအောင်ကိုပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့ဝင်အင်အား2000ထက်မနည်းမြို့အနှက်လုံခြုံရေးယူထားတာတွေ့ရပါတယ်။အင်္ဂါနေ့နနက်လင်းအားကြီးအချိန်တည်းကစပြီးတော့ဝါရှင်တန် DC မြို့အဝင်လမ်းတွေတံတားတွေအကုန်နှီးပါးကိုပိတ်ထားလိုက်ပြီဖြစ်ပါတယ်။ဝါရှင်တန် DC မှာဆယ်နှစ်ကျော်ကြာနေထိုင်တဲ့ကျမတို့ VOA ဝိုင်းတော်သူမဆုမွန်ကလည်းအခုလိုမျိုးလက်နက်အင်အားအပြည့်နဲ့တခါမှမကြုံဘူးတဲ့လုံခြုံရေးယူတဲ့အခြေအနေကိုတွေ့ရတဲ့အတွက်စိုးရိမ်ပူပန်စိတ်တွေဖြစ်မိတယ်လို့ပြောပါတယ်။
ကျမတို့ DC ထဲမှာဆိုလို့ရှိရင်ဘာတွေထူးခြားတာတွေ့လဲဆိုတော့ဒီ highway တွေမှာလည်းထောက်လျှောက်ရဲကားတွေကထောက်လျှောက်အတန်တွေမြည်ပြီးတော့ဗောနအရေးပေါ်အချက်ပြတာတွေလုပ်တယ်။နောက်ဒီရဟတ်ယာဉ်တွေနဲ့ကောင်းကင်ဘက်မှာပြန်နေတာတွေလည်းတွေ့တယ်ဆိုတော့ဟိုအခမ်းအနားကြီးတွေတခုဖြစ်နေတယ်လို့မခံစားရပဲနေသေးတာဟုတ်တခုခုပေါ့နော်ဖြစ်တော့မယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေရလို့ခံစားရတာပေါ့နော
်ရွေးကောက်ခံသမ္မတဂျိုးဘိုင်တန်ကတော့အင်္ဂါနေ့နေ့လယ်ပိုင်းကသူနေထိုင်တဲ့ဒလဝဲပြည်နယ်ကနေဝါရှင်တန် DC ကိုထွက်ခွာလာပြီလို့သိရပါဗျ။လောလောဆယ်မှာတော့ဒီဝါရှင်တန်အမျိုးသားရင်ပြည်မှာကျန်းသက်စာကျင်းဆိုပွဲဂျိုတင်လေးချင်းနဲ့အခမ်းအနားတွေကျင်းပနေပေမဲ့ဂျိုးဘိုင်တန်တက်ရောက်ခြင်းမရှိပါဘူး။ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့တိမ့်နဲ့ချီတဲ့သမ္မတထရန့်ထောက်ခံသူတွေဆန္ဒပြပွဲမှာလွတ်တော်အဆောက်အုံတွေကိုအကျန်းဖက်စီးနင်းတိုက်ခိုက်တဲ့အထိဖြစ်ခဲ့တာကျန်းတစ္ဆာကျင်းဆိုပွဲနေ့မှာအကျန်းဖက်တိုက်ခိုက်မှုတွေရှိနိုင်နေဆိုတဲ့ချင်းချောက်မှုတွေရှိနေတာကြောင့်အခုလိုအရန်လုံးကြုံရေးတက်ဖွဲ့တောင်းတဲ့ချီပြီးနေရာချထားတာပါနောက်ပြီးလွတ်တော်ကိုတိုက်ခိုက်မှုနဲ့ပတ်သက်လို့ရဲတက်ဖွဲ့နဲ့လုံးကြုံရေးတက်ဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုတဲ့အချက်လက်တွေတက်တွင်းပုံကံမှုမျိုးဖြစ်နိုင်နေဆိုတဲ့သင်္ကာမကင်းဖြစ်မှုတွေကြောင့်လည်းလုံခြုံရေးယူထားတဲ့အရန်တပ်ဖွဲ့2000ခွဲကျော်ရဲ့နောက်ကျောင်းရာဇဝင်တွေကို FBI ကပြန်ပြီးစစ်ဆေးနေရမှာအခုချိန်ထိ2ယောက်ကိုထုတ်ပယ်ထားပြီးဖြစ်ပါတယ်။တမရတွေကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားကျင်းပတဲ့ဝါရှင်တန် DC ကအမျိုးသားရင်ပြည်မှာအရင်ကဆိုလို့ရှိရင်လူတွေတန်းနဲ့ချီပြီးတော့ဂုံယူစွာနဲ့သူတို့တမရကိုဂုံပြူကြပေမဲ့လေဒီတစ်ချိန်မှာတော့လူသူကင်းမဲ့နေပြီးတော့အဲ့ဒီအစားအမေရိကန်အလံတွေကိုယင်ပြင်အပြည့်မှစိုက်ထူထားတာတွေ့ရပါတယ်။ဗုဒ္ဓဘုနဲ့မှာကျင်းပမဲ့ကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားမှာရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကအရင်ကျန်းတစ္ဆာကျင်းဆိုမှာဖြစ်ပြီးတော့အဲ့ဒီနောက်မှာမှရွေးကောက်ခံသမ္မတဂျိုးဘိုင်တန်ကကျန်းတစ္ဆာကျင်းဆိုမှာပါ။အဲ့ဒီနောက်မှာတော့သမ္မတမေဂွန်းကိုဂျိုးဘိုင်တန်ကပြောကြားမှာဖြစ်ပါတယ်။သဘောထားကွဲပြားမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့စီးလုံးညီညွတ်ဖို့သမရအနေနဲ့ဂျိုးပန်းသွားမဲ့ကိစ္စကိုဗစ် -19 ကပ်ရောဂါအလူးလဲခံနေရတာကနေအမေရိကန်နိုင်ငံပြန်ပြီးရုံထားဖို့ကိစ္စရပ်တွေကိုအဓိကပြောမယ်လို့ခန့်မှန်းရပါတယ်။သမရအဖြစ်စတင်ထမ်းဆောင်တာနဲ့နိုင်ငံရဲ့စစ်တေနာပတိချုပ်ဖြစ်လာမဲ့ဂျိုးဘိုင်ဒန်အတွက်အစင်လာအတိုင်းဘူရှုခံအခမ်းအနားလဲနေ့လယ်ပိုင်းမှာကျင်းပဖို့ရှိပါတယ်။သမရကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားမှာနာမည်ကျော်အဆိုတော်လေဒီဂါဂါကနေအမေရိကန်နိုင်ငံတော်တချင်းကိုတည်ဆူမှာဖြစ်ပါတယ်။ဒါအပြင်ဟောလိဝုဒ်ကနာမည်ကြီးအနုပညာရှင်ဂျင်နီဖာလိုပက်စ်လည်းတက်ရောက်တည်ဆူဖျော်ဖြေမှာဖြစ်ပြီးအခြားနာမည်ကျော်အနုပညာရှင်တို့လည်းတက်ရောက်ဖို့ရှိပါတယ်။ကျန်းတစ္ဆာကျင်းဆိုပွဲမတိုင်ခင်အင်္ဂါနေ့ညနေပိုင်းမှာတော့ COVID-19 ကပ်ရောဂါကြောင့်အမေရိကန်မှာသေဆုံးသွားတဲ့လူပေါင်း၄သိန်းကျော်အတွက်အောက်မေ့ဘွယ်မိထွန်းဘွယ်အခမ်းအနားကိုလင်ကွန်းပိတ်မှန်အဆောက်အုံရှိရေကန်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်ကျင်းပဖို့ရှိပါတယ်။သမ္မတထရန့်ကတော့ဂျိုးဘိုင်ဒန်ရဲ့ကျန်းတစ္ဆာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားထားတဲ့အတွက်အမေရိကန်သမိုင်းနှစ်ပေါင်း150ကျော်အတွင်းမှာလက်ရှိသမ္မတတဦးပါဝင်ခြင်းမရှိတဲ့ကျန်းတစ္ဆာကျင်းဆိုပွဲဖြစ်လာဖို့ရှိပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။